အငယ်ဦးဆိုင်အပေါင်းခင်ဗျာရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားဖြူပါတီရဲ့ဗဟုအလုံးမှုဆောင်အစည်းအဝေးကျင်းပခဲ့ရမှာပေါ့လေဘလို့ဆုံးဖြတ်ချက်တွေများချမှတ်နိုင်ခဲ့ပါလေဗျာ
ဗဟုအလုံးမှုဆောင်ဖွဲ့အစည်းအဝေးရဲ့သဘောထားကြီးညာချက်အဲ့ဒီကြီးညာချက်6ချက်ကနံပါတ်1ဖက်ဒရယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ပြည်ဆောင်နိုင်ရေးအတွက်အစစ်အစိုက်ကြိုးပမ်းဆောင်ရွက်မည်နံပါတ်2ကနာမည်2015ခုနှစ်ပါတီစုံအတွေ့အကြုံရေကောက်ပွဲတွင်ချမ်းပြည်နယ်တွင်းရှိအာနီညီနောင်တိုင်းသားများပေါင်းစုံပါဝင်သောရှမ်းပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးအခြားသောပြည်နယ်တိုင်းဒေသကြီးများရှိရှမ်းတိုင်းသားများအားကိုစားပြုနိုင်ရေးညီမချက်ဖြင့်ပါဝင်ရှင်ပြိုင်မည်။နံပါတ်3ပြည်နယ်နှင့်တိုင်းဒေသကြီး၅ခုဝင်ရောက်ရှင်ပြိုင်မည်။ပိုင်နေ2015ခုနှစ်တွင်ပထမဆုံးရှမ်းပြည်နယ်တိုင်းသားပေါင်းစုမူလကံကိုရှမ်းပြည်နယ်၌ကျင်းပကျပ်ပြပါတီဝင်ဖြစ်မှနှုတ်ဖတ်တော်သောလွတ်တော်ကိုယ်စားလှယ်များမိမိရယူထားသည့်လွတ်တော်ကိုယ်စားလှယ်အဖြစ်မှလည်းနှုတ်ထွက်ရန်တောင်းဆိုသည့်ဖိုက်ချောက်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးနှင့်တိုင်းဒါစီလုံးညီညွတ်ရေးတို့အတွေ့ဆက်နှပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲသည်ပုံမူတင့်လျော်သည်ဟုယုံကြည်သည်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီဆိုပြီးတော့ကြီးညာချက်6ချက်ထုတ်နေတယ်နော
်ကြီးညာချက်ထဲမှာဆက်နှစ်ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုအဲ့ဒါဘာကြောင့်လို့များအငယ်တို့ထုတ်ပြန်တာလဲ
ဩဒါတို့ဆက်နှစ်ပွင့်ဆိုင်ပူပြီးပြည်ဆောင်တယ်လို့ချင်လို့ပေါ့အတူတော့အဲ့ဒီကြီးညာချက်တဘောထားအတိုင်းပဲပေါ့
လာမယ့်2015ရွေးကောက်ပွဲအတွက်အငယ်တို့ကြားပြူပါတီကလည်းပြင်ဆင်နေပြီဆိုတော့လေအဲ့တော့ဘယ်လိုများပြင်ဆင်နေပြီလဲသိပြစေဗျ
အတူအလုပ်တော်ကိုစလေတော့နေလဲချန်ပီယံအားဖြင့်ရထားပြီးသားပေါ့နော်စုစပေါင်းလုပ်တော်ကိုစလေပေါင်း200လောက်ဝင်မယ်ပြည်နယ်နဲ့တိုင်းဒေသကြီး9ခုရှိဆိုတော့သူရှမ်းနေရှိတာစကိုင်းတိုင်းရှိတယ်အချင်းပြည်နယ်မှာရှိတယ်မန္တလေးတိုင်းရှိတယ်ချန်ပီယံရှိတယ်တရားပြည်နယ်ရှိတယ
်လာမယ့်2015အထွေထွေရေကောက်ပွဲကြီးမှာလည်းအငယ်တို့ကြားပြူပါတီရှင်ပြိုင်မယ်ဆိုတော့ဘလောက်ထိများမျှော်မှန်းထားတယ်လဲဗျ
အများကြီးမြန်မာထားတော့အများကြီးမြန်မာထားလို့ပဲတော့ရှမ်းပြည်နယ်ဆိုဖွဲ့နိုင်ရေးဒီကျန်တဲ့ညီနောင်တိုင်းသားတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမလို့ကြီးညာထားပြီးသားလေ
အန်ကယ်တို့ကြားပြူပါတီအနေနဲ့ပြိုင်ဘက်အနေနဲ့ပေါ့လေဘဲပါတီတို့များအဓိကပြတ်မှတ်ထားပြီးတော့များရှင်ပြိုင်သွားမလဲဗ
ျရှမ်းပြည်နယ်ထဲမှာပြည်ခိုင်ပြိုးရှိတယ်တို့ကြားပြူရှိတယ်တခြားပါတီတွေလည်းရှိတာပေါ့ဗျာနော်တို့တိုင်းသားပါတီလည်းအများကြီးပဲဒါပေမဲ့တို့ကလည်းတို့ယုံကြည်ချက်အပြည့်နဲ့အလုံးလုံးနဲ့ပါတီများတော့ပါတီဆောင်ဒီမိုကရေစီဆိုတော့ပါတီကများမှာပဲ
ပြည်သူ့လွှတ်တော်ကတော့ PR ကိစ္စနဲ့မလွတ်တော့ဘဲနဲ့ FETP နဲ့ပဲသွားမယ်လို့ပြောတယ်။အမျိုးသားလွှတ်တော်နေရာအတွက်ဆိုရင် PR နဲ့ရွေးကောက်ပွဲလုပ်မယ်လို့အဲ့ဒီအပေါ်မှာရောအငယ်တို့ဘယ်လိုသဘောထားများရှိပါလဲဗျ။အ
ဲတေချာပေါ့အမျိုးသားလွှတ်တော်က PR နဲ့သွားမယ်လို့မဆုံးဖြတ်သေးဘူးထင်တယ်။ပြည်သူ့လွှတ်တော်ကလည်းဒါဒီအခြေခံဥပဒေခုံရုံးစီကိုပို့ပြီးလိုက်တာပဲလေ။သူ့ရဲ့ဆုံးဖြတ်ချက်လည်းယူရမှာအလားတူပဲအမျိုးသားလွှတ်တော်လည်းပို့ရမယ်တဘောမှရှိမယ်ထင်တယ်။ဒါဒီအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကအဓိကပဲကြာမှာပဲ
။အငယ်ဦးဆိုင်ရောပေါ့အခုလိုပြေကြပြီးတာကျေးဇူးများကြီးတင်ပါတယ်ဗျ။
အေးတို့လည်းကျေးဇူးတင်ပါတယ်နော်။